ဒီကနေ့မနေ့စောပိုင်းကကန်တော်ကြီးပလန်းမှာရှိတဲ့ကန်တော်ကြီးပဲလေးဆိုတဲ့မြီးလောင်ကျွမ်းခဲ့တာကြောင့်နိုင်ငံသားသူတူဒဏ်ရာရရှိခဲ့ပြီးတည်ဆုံးသူ2ဦးထိရှိလာပါတယ်။မြီးစတင်လောင်ကျွမ်းတဲ့အကြောင်းရင်းနဲ့ဆုံးရှုံးမှုတန်ဖိုးကိုအခုချိန်ထိစစ်ဆေးနေသေးပဲလို့တာဝန်ရှိသူတွေနဲ့အာဏာပိုင်တွေကပြောပါတယ်။ဒီအကြောင်းကိုစောင့်ကြည့်သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာပါ။
ဒီနေ့အော်တိုဝါ19ရက်မနေ့အစောပိုင်းကကန်တော်ကြီးပတ်လန်းမှာရှိတဲ့ကန်တော်ကြီးပဲလီဟိုတယ်၅လောက်အနီးစတင်ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မကာအိုနိုင်ငံသားသူမျိုးသမီးလူဒဏ်ရာရရှိခဲ့ပြီးတေဆုံးသူအလောင်းတလောင်းကိုမနေ့ပိုင်းကတွေ့ရှိခဲ့ပါတယ်။နေ့လယ်၂နာရီခွဲကျော်မှာတော့တေဆုံးသူနောက်ထပ်အလောင်းတလောင်းတွေ့ရှိခဲ့တယ်လို့မိသက်တပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးမြင့်စိုးကပြောပါတယ်
။သူတို့၂နာရီခွဲကျော်တော့သူတို့သိတာပဲ။ဒါအဲ့ဒါတော့ဘာမှမဟုတ်ဘူးဒီညာကြီးကအပေါ်မှာဟိုရုပ်ရက်ချင်းပြက်ကိုကျွန်တော်တို့အားဒီလိုပြရတယ်ဒီကြောင်ဒီလိုလိုဘလူးပါသတိလေးမရှိရပြောပါခင်ဗျာဒီရောက်ကတော့ကြာကြာရတာပါဗျာကျွန်တော်တို့ကျွန်တော်တို့ဒီကြောင်ဘာမှမဟုတ်ဘလူးကသူနေပါပါတော့ရှိရှိပါဟိုစိတ်ချရတာတော့ဟုတ်ကဲ့ကျွန်တော်ကဘာမှမဟုတ်ဟိုစိတ်အသေးစိတ်ကြီးတာလို့ကျွန်တော်ကမမလို့ဖြစ်တယ်
တေဆုံးတဲ့လူများနဲ့ပတ်သက်ပြီးတော့စစ်စေးတိရှိပါကသက်ဆိုင်ရာတန်ရုံနေရာနေတစဉ်အကြောင်းကြားပြီးသက်ဆိုင်ရာမိသားစုတွေကိုအဆင်ပြေအောင်စီစဉ်ပေးမယ်လို့ထူးလုပ်ငန်းစုဥက္ကဋ္ဌရုံးကတာဝန်ရှိသူဦးထေးလင်ကမနက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်နိုင်ငံသားပါလေဆိုတော့ကျွန်တော်ကဒီစာစီလေးပြီးတော့မှပြည်ပြည်သွားတဲ့တန်ရုံနဲ့သက်ဆိုင်မိသားစုအကြောင်းကြားလို့ကျွန်တော်တို့ဒီကအောင်ကျွဲ့သူတွေကိုလာတယ်သူ့မိသားစုကိုတော့တွားတွေ့ပြီးတော့မှနော်ဒီစာလေးအဆင်ပြေပြီးတော့စီစဉ်ပေးဖို့နေအားမျိုးကြီး
မြောင်ကျွမ်းကျင်းမှာဟိုတယ်အတွင်းမှာတဲခေါသူ140ကျော်ရှိပြီးအများစုမှာနိုင်ငံသားများဖြစ်ပါတယ်။ဒီကနေ့မနက်စော3နာရီခွဲကျော်ကလောင်ကျွမ်းခဲ့တဲ့မီးဟာမနက်6နာရီခွဲကျော်အထိအပိသက်နှိမ့်တက်နိုင်ခဲ့ခြင်းမရှိဘဲမြောင်ကျွမ်းမှုအဆင့်လေးတက်မှတ်ပြီးနှိမ့်တက်ခဲ့ရကမိသက်သမားအချို့လည်းဒဏ်ရာရရှိခဲ့ကြပါတယ်။ကန်တော်ကြီးပဲလီဟိုတယ်ဒီကိုလိုနီခေတ်1943ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးယခုမီးလောင်ခဲ့တဲ့နေရာတွေဟာအစ်စ်တည်ဆောက်ထားတဲ့နေရာများသာဖြစ်ပြီးတော့ကိုလိုနီခေတ်ကလက်ရာတွေလောင်ကျွမ်းခဲ့ခြင်းမရှိဘူးလို့ထူးကုံနီတာဝန်ရှိသူတွေကပြောပါတယ်။အရင်ကရင်းစာဦးကိုရန်ကုန်လေလော့ကလပ်ဖြစ်စတင်တည်ဆောက်ခဲ့တာဖြစ်ပြီး1948ခုနှစ်မှာတော့အမျိုးသားဇီဝဘေးရဆိုင်ရာပြတိုက်ဖြစ်ပြုပြင်ပြောင်းလဲဖွင့်လှစ်ခဲ့ပြီး1989ခုနှစ်မှာဟိုတယ်နဲ့ခီးတောလာရေးလုပ်ငန်းကလွှဲပြောင်းရယူခဲ့ပြီးဟိုတယ်ဖြစ်စတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့ဥတီစာပိုင်ဆိုင်တဲ့ထူးကုံမီအုပ်စုကအစိုးရစီကနေနှစ်ရှည်ငားရန်လုတ်ကန်ခွင့်ကိုရရှိခဲ့ပြီးငားရန်ပြီး9နှစ်တွင်အခုလိုမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ